မီးပညာကြောင့်အန်ဒရဖြစ်နိုင်ခြင်းနဲ့လူငယ်တွေရဲ့အာရုံစိုက်မှုရောအပြန်ဆိုင်လုပ်ကြတဲ့ပေါ်ပူရန်မင်းကြီးဖရန်စစ်ကတောက်ကြနေမှာသတိပေးမိန်ကြပါတယ်။ထိုင်းနိုင်ငံကြီးစင်နောက်ဆုံးချက်မှာလူငယ်တွေတယောက်ရဲ့တရားပွဲတွင်ပူရန်မင်းကြီးကအဲ့လိုမိန်ကြတော့တာပါ။ဉာဏ်ဆန်လာတဲ့မီးပညာဖွံ့ဖြိုးတိုးတက်မှုတွေဟာအသက်ရှင်နေထိုင်မှုပိုးပြီးလွယ်ကူစေရေးကြီးမားတဲ့အလားအလာတွေကိုလမ်းဖွင့်ပေးနိုင်တယ်လို့ပစ္စည်းတွေလွန်ကျွန်သုံးဆွဲတာနဲ့ရုပ်ဝတ္ထုကိုဦးစားပေးလွှတ်တာတွေလည်းကြီးထွားလာနိုင်ပါတယ်လို့ပူရန်မင်းကြီးကသတိပေးပါတယ်။ထိုင်းနိုင်ငံ၄ရက်ကြာကြီးစင်တွင်ပူရန်မင်းကြီးကဘာသာကွဲတွေကြားသာသာတာဖြစ်ဖို့နဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုနှိုးဆော်မိန့်ကြပါတယ်။ထိုင်းနိုင်ငံကြီးစင်ပြီးတဲ့နောက်စနေနေ့ကျရင်ဂျပန်နိုင်ငံကိုကြီးဆက်မှာဖြစ်ပြီးကမ္ဘာမှာတစ်ခုတည်းသောအမှုမျိုးဘုံတန်တဲ့ဂျပန်နိုင်ငံမှာလည်းဒီလိုအလားတူမိန့်ကြားချက်တွေကိုဆက်ပြောသွားပွဲရှိပါတယ်ခင်ဗျာ။